မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသားလူမျိုးရေးအကြံပေးဦးတောင်ထွန်းတို့တွေ့ဆုံဆွေးနွေးကြပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေတာဝန်ယူမှုတာဝန်ခံမှုနဲ့ဆိုးဝါးလာတဲ့အကြက်တဲပြဿနာကြီးကိုရှေ့ဆက်ဖြစ်ရှင်းနိုင်ရေးဆွေးနွေးခဲ့ကြောင်းလည်းအမေရိကန်သံမတ်ကြီးနီကီဟေလီကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တန်းဝက်ကျော်ထွက်ပြေးနေရတဲ့အထိအခြေအနေတွေဆိုးဝါးလာနေတဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကစိုးရိမ်မှုတွေဆက်လက်ထွက်ပေါ်နေရဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ် Jeffrey Feldman ဟာလည်းမနက်ပံတောက်ကြံနေ့ကနေရှစ်သတင်းပတ်အင်ကာနေ့ထိမြန်မာနိုင်ငံကိုတွားရောက်မဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စစ်စင်ရေးတွေရက်စက်ဖို့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးရနိုင်မှုဒုက္ခသည်တွေဂုဏ်သက်ကရှိရှိကိုယ်တော်ဆန္ဒတိုင်းနေရပြန်နိုင်မှုအတွင်းရေးမှုချုပ်ရဲ့တိုက်တွန်းချက်ကိုအာရုံစိုက်ဆွေးနွေးမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်ကလည်းမနေ့ကမှပဲလွန်ကျွေးကောင်စီမှာအလို့သဘောအစီအခံတင်ပြဖို့လည်းရှိနေပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာဆိုရတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့လူထုကိုပြောကြားတဲ့မင်းငုံးမှာတော့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးပြည်လည်နေရာချထားရေးနဲ့ထူထောင်ရေးကိစ္စတွေကိုအကောင့်ထည့်ဖို့အဆိုရကစီစဉ်နေတဲ့အကြောင်းတွေကိုပြောကြားသွားခဲ့ပါတယ်။